ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကျေးရွာကရွာသား၁၈ဦးကိုစစ်တပ်ကနေဖမ်းသွားတာတနှစ်ကျော်ကြာနေပြီဖြစ်ပါတယ်။ဒါပေမဲ့ဒီဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးတော့ဒီကနေ့အထိဘာသတင်းမှမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။လက်ရှိစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့ဆက်ဆက်ပြီးတော့ဖမ်းထားတဲ့သူတွေကိုပြန်လွတ်ပေးနေပေမဲ့တင်းမကျေးရွာကနေဖမ် တိုက်ပွဲဖြစ်နေတဲ့အချိန်2020ပြည်နှစ်မလဒုတိယဘက်လောက်ကတင်းမကြေးရွာသား18ယောက်ကိုအေအေနဲ့ဆက်ဆက်တယ်လို့ဆွဆွဲပြီးစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ဖမ်းဆီးခံရသူတွေထဲမှာအသက်14နှစ်အရွယ်ရှစ်တန်းကျောင်းသားမောင်ထွန်းထွန်းဝေလည်းပါပြီးသူ့လက်ထက်ကနေသားဖြစ်သူကိုဆွဲခေါ်ဖမ်းဆီးသွားခဲ့တာလို့မောင်ထွန်းထွန်းဝေရဲ့မိခင်ဖြစ်သူတော်ရည်ကြီးကပြောပါတယ
်ကျမတော်လေးကိုအဖင်ခင်တဲ့မိကကျမသာရှိတယ်အိမ်မှာမျက်နှာကိုသနေထောက်ပြီးတော့ကြည့်ဖို့ရခွင်းခွင်းနဲ့ပြီးတော့အပြင်ထွက်အပြင်ထွက်ခိုင်းတယ်ကျမနဲ့အတူစက်လေးကိုကန်ပြီးတော့ကျမအိမ်ကြီးကထွက်ပြီးတော့ထွက်ထွက်အပြင်ထွက်ခိုင်းတယ်ကျမကစက်လေးလက်ကိုကန်ပြီးတော့ကျမကထွက်တတ်တယ်အိမ်အဆိုင်ကိုပုံပြီးတော့သူတို့စက်လေးကိုခေါ်တော့တာကိုကျမမြင်နေစွဲရုပ်ပြီးတော့ကျမမြင်ကြပြီးတော့ကျင်ခါတယ
်ရွာသား18ယောက်ဖမ်းဆီးခံခဲ့ရတာတစ်နှစ်ကျော်သွားခဲ့ပြီမဲ့သူတို့နဲ့ပတ်သက်ပြီးအခုအချိန်ထိဘာမှမသိရသေးဘူးလို့လဲမိသားစုဝင်တွေကပြောပါတယ်ဖမ်းသွားတဲ့အထက်ကအသက်40ကျော်အရွယ်ဦးမောင်ဝင်းကိုတော့2020ပြည်နှစ်မလ18ရက်နေ့နေ့လယ်ပိုင်းကကလတန်မြစ်ထဲမှာတနက်ဒဏ်ရာရီနဲ့တိဆုံနေတာကိုရွာသားတွေကတွေ့ခဲ့ကြပါတယ်မောင်ထွန်းထွန်းဝေရဲ့အမိဖြစ်သူဒေါ်ရည်ကြီးကတော့သူ့သားနဲ့ဆက်သွယ်မရပေမဲ့အသက်ရှင်လျက်ရှိနေတယ်လို့ပြောလို့နေသေးပ
ါကျန်ခါလေးကျစနစအင်တီကဘာမှမသိဆက်သွယ်လည်းမရခါလေးကိုအမြင်ဆုံးရှိတဲ့နေရာကအမြင်ဆုံးပဲလွယ်ပြည့်စေခြင်းနဲ့သူတို့အင်တီကဒီနည်းအောင်ထဲပြီးထောင်ကြီးမှရှိလားအချုပ်ကြီးမှရှိလားသူတို့ခရင်ဆောင်ပဲခေါ်သွားတယ်လားအဲ့ဒါကိုပဲယူယူဝါနဲ့အင်တီဘိမတွေးနေတယ်တနေ့တည်းသူတို့ဆွဲပြည့်ရင်တော့ပြန်ရောက်မယ်သူတို့လည်းမပြည့်လို့မရောက်တာအဲ့ဒါအင်တီလေးဘာမှမပြောတဲ့သူတို့ဖန်ရှိခိုင်းဒါပြန်လို့မရောက်လာတာကျမစလေးတို့သိတယ်လို့ကျမမထင်ဘူးသူတို့လည်းတောင်းပြန်မှာအခိုင်အစီအဖြစ်သူတို့လုံးသမားအခိုင်သမားကိုလုံးပြီးတော့သူတို့အဆုံးမထားလားအခြေဆုံးမထားလားအချမ်းဆုံးမထားလားသူတို့ဘက်မှာသူတို့လည်းပြန်မှရှိမယ်လို့တော့ကျမယူဆတယ်ကျမစလေးကိုသိတယ်လို့ကျမမထင်ဘူ
းစစ်တကအနာသိမ့်ပြီးနောက်ပိုင်းရခိုင်လက်နက်ကန်အေအေဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပယ်ဖျက်ခဲ့တယ်လို့ဖမ်းဆီးထားတဲ့အေအေတပ်ဖွဲ့ဝင်တွေသူတို့နဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေကိုစစ်တပ်ကပြန်လွတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းတင်းမရွာသားတွေကတော့တနေ့ကျော်တဲ့အထိပြန်လွတ်မလာကြသေးသလိုဖမ်းထားတဲ့ကိစ္စတရားဝင်သတင်းထုတ်ပြန်တာလည်းအခုအချိန်ထိမရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့တိတိကျကျသိကြရင်မြေပြင်ကတပ်ဖွဲ့တွေစီမံသွားမေးတင်တယ်လို့2020ပြည့်နှစ်ဇွန်လ10ရက်နေ့တုန်းကအဲ့ဒီအချိန်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက VOE ကိုပြောခဲ့ပါတယ်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကတော့ဖမ်းဆီးခံရပြီးပျောက်ဆုံးနေတဲ့အကြောင်းကိုတက်ဆိုင်ရာရဲစခန်းတွေအာဏာပိုင်တွေတင်နာမကလူ့ခွင့်ရေးကော်မရှင်ထိစုံစမ်းတိုင်တန်းခဲ့ပေမဲ့ဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးဒီနေ့ဒီအကြောင်းတစုံတရာမသိကြသေးပါဘူး NLD အစိုးရလက်ထက်ကလေးကတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖမ်းဆီးခံရသူတွေနဲ့ဆက်သွယ်ရဖို့လှုံ့ဆော်ခဲ့ကြပေမဲ့တစုံတရာထူးခြားတာမျိုးမရှိခဲ့သလိုလက်ရှိစစ်ကောင်စီလက်ထက်မှာလည်းဒီအကြောင်းနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့သတင်းတစုံတရာမသိကြသေးပါဘူးခင်ဗျာ